မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မှာရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမြန်မာစစ်ဘက်ကနေပြီးတော့ပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေကြားခဲ့ပါလိမ့်တိုက်ခိုက်ရေးလေယာဉ်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုကျူးကျော်ပြန့်တန်းနေတာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာနိုင်ငံဘက်ကိုကန့်ကွက်နေတာပါနှစ်နိုင်ငံကြားဆက်ဆံရေးတင်းမာနေမှုဟာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရန်ရေးကိုလည်းပို့ပြီးတော့အလန်းဝေးအောင်လို့ခက်ခဲသွားစေနိုင်တဲ့ဆိုပြောတချို့လေးလာသူတွေကတုံးတက်ကြပါလေ။ဘင်္ဂလားဒေ့ရှ်နယ်ကြားအခြေအနေသတင်းပေးပို့ချက်ကိုကိုအောင်ကတင်ဆက်ထားပါလိမ့်ရှင်
။နှစ်ပေါင်းများစွာရပ်တန့်ပြီးတော့အကောင့်ထဲမပေါ်နိုင်သေးတဲ့ဘင်္ဂလားဒေ့ရှ်နယ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးရာဒီနှစ်ကုန်လောက်မှာစကောင်းစနိုင်မယ်လို့မကြခင်သတင်းပတ်တွေအတွင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးဌာနအရာရှိတွေခန့်မှန်းပြောဆိုထားပါရယ်။ဒီလိုခံမှန်းပြောဆိုနေချိန်မှာပဲရခိုင်လက်နက်ကိုင်အဖွဲ့ကဘင်္ဂလားဒေ့ရှ်နေဆက်ချန်စီယိုအနီးမှာရှိတဲ့စစ်ကောင်စီနေကြားဆောင်စခန်းတစ်ခုကိုပြီးခဲ့တဲ့ရက်ပိုင်းကသိမ်းပိုက်ခဲ့ပြီးစစ်ကောင်စီဘက်ကလည်းတုံ့ပြန်တိုက်ခိုက်တာတွေပူပြင်းထန်လာပါတယ်။နေကြားဆောင်တပ်သား19ဦးသေဆုံးပြီး2ဦးကိုဖမ်းဆီးခဲ့တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ AA ဘက်ကပြောပါတယ်ထိကြိုက်တန်ရရတဲ့စင်းတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအတိပြုချက်မပေးပါဘူး။အေအေသိမ့်ပိတ်ထားတဲ့စကန်ကိုပြန်ရယူဖို့အတွက်လေကြောင်းအပါဝင်အကြီးအကျယ်ပြန်လည်တိုက်ခိုက်နေပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေကျရောက်ခဲ့ပါတယ်။ဒီချိန်ထဲမှာမြန်မာစစ်တပ်ဘက်ကတိုက်ခိုက်ရေးလေယာဉ်တွေဝေဟင်ပိုင်နဲ့ကျူးကျော်ရဆိုပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာစစ်ကောင်စီတပ်မတ်ကြီးကိုခေါ်ယူကန့်ကွက်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူငယ်ရေးတိုးမြင့်ချထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဘက်ကလူတွေထပ်ပြီးတော့ဖျက်ချော်မလာစေဖို့မြန်မာတပ်မတ်ကြီးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့တဲ့အကြောင်းလဲသတင်းတွေမှာဖော်ပြပါတယ်အခုလိုနှစ်နိုင်ငံကြားတင်းမာမှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ကိစ္စပိုမိုခက်ခဲလာနိုင်တယ်လို့လဲရခိုင်ရေးကျွမ်းကျင်သူဥဖေတန်ကသုံးသပ်ပြောဆိုပါတယ်
အခုတိုက်ပွဲဖြစ်နေတဲ့အချိန်မှာတော့ဒုက္ခသည်တွေပေါ့မွတ်စလင်တွေနေရပြန်ရေးကတော့ပူပြီးတော့ကြံ့ကြာသွားနိုင်တယ်ပေါ့ဒါပေမဲ့တကယ်တမ်းအထက်အကြောင်းအရာကဒီဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တူရှိတယ်နိုင်ငံရေးအချင်းတော့သူတို့ရဲ့နေမြေတွေသူတို့ရဲ့ဆုံးရှုံးသွားမှုတွေအဲ့ရောကြီးပြရမှာတို့ဟိုသူတို့နိုင်ငံသားအခွင့်အရေးပြရမှာတို့အဲ့ဒါသူတို့အဲ့မှာလုံခြုံမှုရှိအောင်ကာကွယ်ဆောင်ရှောက်အဲ့လိုဒါနိုင်ငံရေးတောင်းဆိုမှုအများကြီးရှိတယ
်။ပြီးခဲ့တဲ့2018ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခတွေအတွင်းစစ်တပ်ကနေမြေရှင်းလင်းမှုကြောင့်တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တာပါ။လက်ရှိမှာတော့အဲ့ဒီရိုဟင်ဂျာဒုက္ခသည်တွေအရေးဟာဝင်တော့ဝင်ပို့တစ်ခုဖြစ်နေပြီးတော့သူတို့တွေနေရပြန်နိုင်မဲ့စီစဉ်နေကိုနိုင်ငံတကာနဲ့အင်းနီးချင်းနိုင်ငံတွေနဲ့ဆွေးနွေးနေရတယ်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကပြီးခဲ့တဲ့ရက်ပိုင်းကပဲANI သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့မျိုးကိုအတိမတ်ပြုလက်ခံခြင်းမရှိပါဘူးဒုက္ခသည်တွေရဲ့ပြန်လည်ပို့ဆောင်ရေးအစီအစဉ်ကိုတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လက်တွဲပြီးတော့အစီအစဉ်ဆောင်ရွက်မယ်အကြောင်းဂရီပေးပြောဆိုထားပါတယ်နိုင်ငံရေးသုံးသပ်သူဥပေသန်ကတော့လက်ရှိရခိုင်ပြည်နယ်အတွင်းစစ်ရေးတင်းမာမှုအခြေအနေအားဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားပူးပေါင်းဆောင်ရွက်မှုတွေကိုလည်းထိခိုက်လာနိုင်တယ်လို့မြင်ပါတယ
်ဆက်ပြီးတော့အဲ့လိုဒီဘက်ကပြင်းထန်တာကန့်ကွက်လာပြီဆိုရင်တော့ဆက်ပြီးအဲ့လိုအခြေအနေမျိုးပြန်ပြီးတော့လက်နက်ကြီးကြမယ်အဲကြည်ကြမယ်ဥပက္ခပြည်သူတွေရဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့စိုးရင်ထိုက်လက်မှုကိုဖြစ်စေမယ်အဲဒါမှပိုင်နဲ့ကျူးလွန်တယ်ဆိုတဲ့သဘောမျိုးပေါ့ကျူးကျော်တယ်ဆိုတဲ့သဘောမျိုးအဲ့လိုမျိုးဆက်ဖြစ်လာရင်တော့တနည်းဆက်တနည်းဟိုဘင်္ဂလားဒေ့ရှ်သူရနဲ့ဆက်ဆံရေးကတော့တင်းမာလာမှာပဲအဓိကကတော့အဲ့ဒီနေရှာဒေသမှာတိုက်ပွဲတွေဖြစ်နေရင်တော့ဒီကိစ္စကတော့ဆက်ရှိနေဦးမှာပေါ့နော်
ရိုဟင်ဂျာဒုက္ခသည်တွေကိုစစ်စစ်လက်ခံမဲ့စစ်ကောင်စီဘက်ကပြောဆိုနေတဲ့အချိန်ထဲမှာဒုက္ခသည်တွေဘက်ကလည်းဘေးကင်းလုံခြုံမှုကိုအာမခံပေးပြီးဂုံတိတ်ခါရှိရှိပြန်နိုင်တဲ့အခြေအနေမျိုးရှိမှပြန်ကျင်တဲ့အကြောင်းပြောဆိုနေပါတယ်။နှစ်နိုင်ငံနယ်ဆက်စီရေးပြည်ပခါနဲ့တိုက်ပွဲတွေမဖြစ်ခင်ကတည်းကစစ်အာဏာသိမ်းမှုနဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးပြည်ပခါတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဟာအလံဝေးသွားတယ်ဆိုတာကိုဒေတာရင်းအကြက်ကတွေကထောက်ပြပြောဆိုခဲ့ကြပါတယ်ခင်ဗျာ။